ထိုင်းမှာနေဆက်ပရာချွတ်ခီရီခန်ပြည်နယ်မင်းမြို့နယ်မှာမြို့နယ်တွေကဒေါ်လာတနေရာမှာတရားမဝင်နေဆက်ဖြတ်ပြီးတော့မလေးရှားနိုင်ငံကိုသွားကြမယ်မြန်မာ20ကျော်နဲ့အတူမွေးစေဝါတချို့ကိုလည်းထိုင်းနယ်မြေလူမျိုးရေးအာဏာပိုင်တွေကမတ်လ10ရက်နေ့ကဖမ်းဆီးလိုက်ပါတယ်အလားတူတပ်ခိုင်တွင်ကမဲချလောင်ကြေးရွာမှာလည်းမြန်မာတအူအဖမ်းခံခဲ့ရပါတယ်ဒီသတင်းကိုတော့ VOA သတင်းတော့မေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမှာလည်းဆက်ပရာချုတ်ခီရီကန်ပြည်နယ်မင်းမြို့နယ်အောင်ရွက်ကြေးရွာအုပ်စုရဲကတော်လန့်တနေရမှာလူပွဲစားရင်နဲ့အတူမြန်မာနိုင်ငံသားတွေဖမ်းဆီးခံခဲ့ရတာပါဒီထဲကတအူကတော့ဝိရစေဝါတွေကတင်ဆောင်လာတဲ့အတွက်တရားမဝင်ခိုးဝင်မှုဝိရစေဝါအမှုတွေနဲ့အရေးယူခံရမှာဖြစ်တယ်ဆိုပြီးမြန်မာပြည်သားများရဲ့ပြုတွက်လှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ဒေသခံလူမျိုးရေးတပ်ဖွဲ့တွေကအဲ့ဒီပရာချုတ်ခီရီကန်ပြည်နယ်မဲမျိုးနယ်တွေကတော်လန့်တနေရမှာကင်းလေဆောက်ကြရရနေတရားမဝင်မြန်မာ18ယောက်နဲ့လမ်းပြ3ယောက်စုစုပေါင်း21ယောက်ကိုဖမ်းမိတာဖြစ်ပါတယ်အဲ့ဒီ22ဦးထဲမှာယောက်ျားလေးက17ယောက်အမေလေးက9ယောက်နဲ့လမ်းပြ3ယောက်စုစုပေါင်း22ဦးပေါ့ဗျာအဲသူတို့တွေကမြန်မာနိုင်ငံမှာသူနေပြည်တော်တို့မန္တလေးတို့အဲ့ဒီဒေသတွေကလာကြပြီးတော့သူတို့ကထိုင်းနိုင်ငံကိုဖြတ်ပလာချုတ်ခီရီခံကိုဖြတ်ပြီးတော့မလေးရှားနိုင်ငံအထိကိုခီးရှည်ထွက်ခွာကြဖို့သွားရောက်ကြဖို့ရည်ရထားတယ်လို့ထွက်ဆိုကြတာရှိပါတယ်။21ရက်ကိုရှာပွေးတဲ့အခါမှာအောင်ပိုင်စုစုရဲ့ကြောပိုးရိတ်ကပုံမှန်ထက်ပိုပိုတဲ့အလေးချိန်ရှိနေတာကိုမတင်ကားလို့စစ်ဆေးကြည့်တဲ့အခါမှာမူရစီ1ကီလိုနဲ့စိတ်ကြွစီအလုံးကြီး2000ကိုဖမ်းမိခဲ့ပါတယ
်။အလားတူတနေ့တည်းမှာပဲတက်ပြည်နယ်မလမမြို့နယ်မဲချလောင်းကျွော်ဘက်မှာလည်းထိုင်းစစ်တပ်ကကင်းလဲ့နေတဲ့တရားမဝင်မြန်မာတွေလိုက်ပါလာတဲ့ကားတစ်စီးကိုတွေ့ခဲ့ပါတယ်။စစ်တပ်ကဖမ်းဆီးဖို့လုပ်နေချိန်မှာကားပေါ်ပါလာသူတချို့ဟာတောင်ရင်မြစ်ကိုဖြတ်ပြီးထွက်ပြေးသွားခဲ့တယ်ဆိုပြီးအမှတ်3531ခြေမြန်တပ်ရင်းရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ဒီထဲကတော့တယောက်ကိုဖမ်းမိခဲ့တယ်ဆိုပြီးဦးမိုးကျိုးကဆိုပါတယ
်တရားမဝင်မြန်မာ10ယောက်ချင်းရင်းလိုက်ပါတယ်ကားစီးကိုကင်းဖက်လာတဲ့တိုင်းလူရေးတပ်ဖွဲ့ကမတင်ကားလို့ရက်တန့်ဆက်သေးတဲ့အခါမှာကားနောက်ခံရသူတွေကထွက်ပြေးသွားကြတဲ့အတွက်မြန်မာ9ယောက်ထွက်ပြေးသွားတယ်ကားတိကမှထိုင်နေ10ယောက်ဖမ်းမိကြတာရှိပါတယ
်အခုရပိုင်းမှာပဲထိုင်းမြန်မာနယ်စပ်ကတဆင့်မလေးရှားနိုင်ငံအထိခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေကိုတရက်ချားနီးပါးလောက်ဖမ်းမိနေပြီးအများစုကတော့မြန်မာနိုင်ငံမှာအလုပ်ကံရှားပါမှုနိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေကြောင့်ထွက်ပြေးလာကြသူတွေဖြစ်တယ်လို့လည်းသိရပါတယ်ရှင်